မြန်မာနိုင်ငံမှာထိန်းသိမ်းခံထားရတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရုကူဘိုတာကိုလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုအပြင်နိုင်ငံရေးဥပဒေပုံမှန်နဲ့စစ်ကောင်စီကတရားစွဲဆိုလိုက်ပါတယ်။တိုရုကူဘိုတာကိုလာဝကဥပဒေ 73-1 ဗီဇာစီကံဖောက်ပြန်မှုနဲ့905ကကြီးတက်မတော်ပြိုကွဲအောင်စီယုံလှုံ့ဆော်မှုနဲ့တရားစွဲဆိုထားကြောင်းစစ်ကောင်စီကထုတ်ပြန်ပါတယ်။သူဟာဇူလိုင်လ30ရက်နေ့ရန်ကုန်မြို့ကလျှက်တပြက်ဆန္ဒပြပွဲတစ်ခုမှာတရင်ယူနေစဉ်ဖမ်းဆီးခံခဲ့ရတာပါ။စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့တိုရုကူဘိုတာဟာတရင်ယူဖို့အတွက်ဆန္ဒပြပွဲမှာပါဝင်သူတွေနဲ့ဆက်သွယ်ချင်းဆိုခဲ့ကြောင်းဝန်ခံခဲ့တယ်လို့ဆိုပါတယ်။ဒါအပြင်သူဟာဇူလိုင်လ1ရက်နေ့ကတိုရစ်ဗီဇာနဲ့ရန်ကုန်ကိုထိုင်းနိုင်ငံကတဆင်ဝင်ရောက်ခဲ့ပြီးဇူလိုင်လ30ရက်နေ့တကုံမျိုးတစ်တောင်ပိုင်း City Max အနီးဆန္ဒပြပွဲကိုဖုန်းကင်မရာနဲ့မှတ်တမ်းတင်ရိုက်ကူးနေချိန်ထိမ့်သိမ်းခံခဲ့ရတာဖြစ်တယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုတိုရုကူဘိုတာအပါအဝင်မြန်မာနိုင်ငံမှာသတင်းသမားတွေကိုစစ်ကောင်စီကဖမ်းဆီးထိမ့်သိမ်းနှိရှေထောင်ဒဏ်တွေချမှတ်နေတဲ့အပေါ် IFJ နိုင်ငံတကာသတင်းတောင်များအဖွဲ့ကလည်းဒီကနေ့မှပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်ရှင်။